ရက်ကွက်တမမဟုတ်ကျေးရွာအုပ်စုတွေရဲ့အုပ်ချုပ်ရေးမှုရွေးချယ်ရေးနဲ့ပတ်သက်ပြီးပြည်내နဲ့တိုင်းဝန်ကြီးရုပ်တွေကိုညွန်ကြားစာတစ်စောင်ပေးပို့ထားပါတယ်။2016ခုနှစ်ဒီဇင်ဘာ2ရက်ကတတိယအကြိမ်ပြင်ဆင်ပြဋ္ဌာန်းမိဖြစ်တဲ့ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေမှာအုပ်ချုပ်ရေးမှုတွေရဲ့သက်တမ်းဟာသမ္မတသက်တမ်းအတိုင်းဖြစ်ရမယ်ဆိုပြီးပြင ုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေဟာဘလောက်အရေးပါသလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
။အရင်ဆီယာနာရှင်တွေစိတ်ကြိုက်ရေးဆွဲပြဖန်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ကိုအခြေခံပါတယ်လို့ပြောဖို့အတော်ခက်ခဲပါတယ်။ဖွဲ့စည်းပုံအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာသမဏရွေးချယ်မဲ့အဖွဲ့ရဲ့25ရာခိုင်နှုန်းသောမဲကူရယူထားပါတယ်။ဒါကြောင့်ပြည်ထောင်စုအစ်စ်ရွေးကောက်ပွဲမှာတက်မတော်ကထောက်ခံတဲ့ပါတီစု34ရာခိုင်နှုန်းလောက်အနိုင်ရတာနဲ့တက်မတော်အမတ်တွေနဲ့ပေါင်းပြီးသမဏတယောက်ရွေးနိုင်အစိုးရဖွဲ့နိုင်မယ့်အနေအထားမျိုးဖန်တီးထားပါတယ်။တက်မတော်ကပူးပေါင်းမထားတဲ့ဥပမာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီလိုမျိုးဆိုရွေးကောက်ပွဲမှာ68ရာခိုင်နှုန်းအထက်အနိုင်ရမှသမဏရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်သူလူထုကြီးရဲ့တခဲနဲ့ထောက်ခံမှုကြောင့်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရသမဏရွေးနိုင်အစိုးရဖွဲ့နိုင်ဆိုတဲ့အခြေအနေရောက်ခဲ့ပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုသမဏကခန့်အပ်နိုင်တာကြောင့်လက်ရှိတိုင်းနယ်ပြည်နယ်တွေမှာ NLD ဝန်ကြီးချုပ်တွေအုပ်ချုပ်နေကြပါပြီ။ဒါပေမဲ့တကယ့်အုပ်ချုပ်ရေးလုပ်ငန်းကိုလက်တွေ့တာဝန်ယူထားကြတဲ့ခရိုင်မြို့နယ်နဲ့ရက်ကွက်ဒါမှမဟုတ်ကြည်ရွာအုပ်ချုပ်ရေးမှုတွေကိုတော့ NLD အစိုးရကခံလို့မရပါဘူး။ဖွဲ့စည်းပုံပုံမှန288ခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးကောင်းစဉ်အောက်မှာခရိုင်အစ်စ်နှင့်မြို့နယ်အစင်တို့ဤအုပ်ချုပ်ရေးကိုနိုင်ငံဝန်ထမ်းများအားတာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးဖော်ပြထားပါတယ်။နိုင်ငံဝန်ထမ်းတွေဆိုတာပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးဌာနကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုတ်ချုပ်တယောက်ကတာဝန်ယူထားပါတယ်။ဒါကြောင့်အုပ်ချုပ်ရေးနဲ့ပတ်သက်ရင်တက်မတော်ကပဲဒီကနေ့အချိန်ထိချုပ်ကင်ထားတယ်လို့ဝေဖန်နေကြတာဖြစ်ပါတယ်။အလားတူဖွဲ့စည်းပုံပုံမှ289ရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးကောင်းစဉ်အောက်မှာတော့ရက်ကွက်သို့မဟုတ်ကျေးရွာအုပ်စု၏အုပ်ချုပ်ရေးကိုရက်ရွာကကြီးညိုလေးစားပြီးတိုက်ခါသမာဓိရှိသည့်ပုဂ္ဂိုလ်တဦးကိုဥပဒေနဲ့အညီခန့်အပ်တာဝန်ပေးဆောင်ရွက်စေရမည်ဆိုပြီးတော့ဖော်ပြထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်သမရတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခရိုင်မြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်နောက်ဆုံးရက်ကွက်ကျေးရွာအဆင့်အုပ်ချုပ်ရေးမှူးအထိပြည်သူတွေတိုက်ရိုက်ရွေးချယ်ခန့်အပ်နိုင်သူတယောက်မှမပါပါဘူး။ဒါကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအဖြစ်ဝေဖန်ခံရတာဖြစ်ပါတယ်။တခုတော့တော်ပါသေးတယ်။အရင်လွတ်တော်လက်ထက်ကရက်ကွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေနဲ့အညီအုပ်ချုပ်ရေးမှူးတွေကိုရွေးချယ်ခန့်အပ်ခဲ့တဲ့ကိစ္စပါ။ဥပဒေနဲ့အညီဆိုပေမဲ့အုပ်ချုပ်ရေးမှူးရွေးချယ်တဲ့စနစ်ကိုရှုပ်ထွေးအောင်လုပ်ထားတာပြည်သူတွေနားမလည်တာပါဝင်ခွင့်နဲတာသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးတွေကဝင်ရောက်ဆွက်ဖက်ဖို့အခြေအနေပေးထားတာစတဲ့အကြောင်းအကျောင်းတွေကြောင့်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးအတော်များများဟာတကယ်နေထိုင်တဲ့ပြည်သူတွေရဲ့ဆန္ဒနဲ့ညီညွတ်တဲ့လူမျိုးတွေမဖြစ်ခဲ့ပါဘူးဒါရင်မကသမရဦးသိန်းစိန်အစိုးရဟာသူတို့အစိုးရတက်တမ်းမကုန်မီရက်ကျေးအုပ်ချုပ်ရေးမှူးရွေးချယ်ပွဲတွေနောက်တစ်ချိန်တက်တုပ်ရိုက်ကျင်းပစေခဲ့ပါသေးတယ
်ဒီလိုနဲ့2016ခုနှစ်ဧပြီလNLD အစိုးရတက်လာချိန်တိုင်အောင်ခရိုင်မြို့နယ်နဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေဆိုတာပြည်ရဲရေးကတနည်းပြောရရင်တက်မတော်ကဩဇာညောင်းတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့ပုံတံမျိုးဆက်ဖြစ်နေစေခဲ့ပါတယ်။အတိတ်ဘက်ကတော့ NLD ဟာတမရအစိုးရအဖွဲ့ဝင်ကြီးတွေပြည်နယ်နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုခန့်အပ်တာဝန်ပေးနိုင်ခဲ့ပေမယ့်တကယ်တကယ်အောက်ခြေခရိုင်မြို့နယ်နဲ့ရက်ကြီးတွေကိုဩဇာမညောင်းမဲတက်မတော်ကပဲတကယ့်အုပ်ချုပ်ရေးကိုစက်ပြီးချုပ်ကင်နေတဲ့အနေအထားကိုရောက်ရှိစေတာဒီကနေ့အထိပါပဲ။ဒါကြောင့်လဲတိုင်းပြည်မှာ NLD အစိုးရတက်လာပေမဲ့တကယ့်အုပ်ချုပ်ရေးကတော့တက်မတော်လက်ထဲမှာပဲဆိုပြီးဝေဖန်မှုရှိနေကြတာပါ။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်တပြည်မှာအောက်ခြေအုပ်ချုပ်ရေးမှုတွေရဲ့အခန်းကဏ္ဍအလွန်အရေးကြီးတယ်ဆိုတာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့ NLD ပါတီလေးလေးနက်နက်နားလည်ပုံရပါတယ်။ဒါကြောင့်2016နှစ်ကုန်မှာရက်ကြီးဥပဒေကိုတတိယအကြိမ်ပြင်ဆင်ပါတယ်။ကျင်းစင်ချက်ထဲမှာအိမ်တော်စုတစုရဲ့အိမ်တော်ဦးစီးဒါမှမဟုတ်အသက်18နှစ်ပြည့်ပြီးသူကိုယ်စလေတယောက်မဲပေးခွင့်ရတဲ့စနစ်ဖြစ်လာပါတယ်။အရင်ဥပဒေတုန်းကတည်းကပြည်သူ့ဆန္ဒပိုးပြီးထင်ဟပ်နိုင်တဲ့စနစ်မျိုးပါ။ဒ Dabney, Yaji Ocho Yimuri yet the Dango, Tamara Tatan and Dai Pia Melu, Pinsin Tari Dre, a good Tamara Letama, Uberine and Yetre Boy, Yellow Nine up to Barry. D. Yetre Boygu, a chain Lila drink the Nine Aloma, Jimba Jam up to Barry. A good Jimba May, Yaji Ocho Yimu, Yetre Boyrima, Dilure Seven Zabi, Tatatra Bowing Yajame, so ye, the get Yayua a Jugu, Debu May, Ocho Yimu Gaunigu, Kan and Nambi, Dini Disau Yetre, the dead are Pissi Valley May. Dilo Ka and Nijinha, and the Soyaga Bonnie, Democracy Pivin, Piangle Yegu, Api, Biale, Yau Basilime.
Ouchi, Yachi, Yuche, where in a Pathe, Detapu, your mambo, Mapina, and Vivabu. A Changaro, Presibo, Chiga, Ure, Maguga, Yachi, Ocho, Murego, Democracy, Sendinani, Bidurega, maybe Yuche, Piatantara, Mashibe, Yayuaga, Gino, Lezabi, they cut the Marishi, a Pogo, Ateka, Kambo, Sura, Pobia, Talu, Babe. ลูกซีနိုင်ငံတနိုင်ငံဖြစ်ဖို့အတွက်အောက်ခြေအုပ်ချုပ်ရေးမှုတွေနဲ့အစဉ်စဉ်သောအုပ်ချုပ်ရေးမှုတွေဟာပြည်သူဆန္ဒနဲ့အညီရွေးချယ်တင်မြှောက်သူတွေဖြစ်ဖို့လိုအပ်ပါတယ်ဒီအတွက်နောက်ဖွဲ့စည်းပုံပြင်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်289ခုလဲမလွဲမသွေပြင်ဆင်ရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်